အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာ COVID-19 အကူးစက်ခံရသူဟာတောက်ကြနေတနေ့ထဲမှာပဲတထောင်ကျော်ပြန်ဖြစ်သွားခဲ့ပါတယ်။ဒါဟာဇွန်လ9ရက်နေ့ကစပြီးတရက်အတွင်းအကူးစက်ခံရသူအရေအတွက်ပထမဆုံးအကြိမ်ဖြစ်နေပြန်များလာတာပါ။ဒီရောဂါအကူးစက်မှုဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတဖြည်းဖြည်းထိုးလာတာဖြစ်ပြီးဒါဟာကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ခဲ့တာကြောင့်ဖြစ်နိုင်ပါတယ်။တနေ့ကိုအခုဆက်ခံရသူ600ကျော်ရှိနေရကနေပြီးခဲ့တဲ့အပတ်ကဖြန့်မြတ်တနေ့ကို800ကျော်ထိတိုးလာတာဖြစ်ပြီးစနေနေ့ကတော့အခုဆက်ခံရသူ1000ကျော်ရှိတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကပြောပါတယ်။ဒါဟာတောက်ကြတဲ့ကရောဂါပိုးရှိမှရှိရာရောက်စစ်ဆေးသူတသိန်းနီးပါးမှတွေ့ခဲ့တာဖြစ်ပြီးဒေသခံတွေအနေနဲ့နှာခေါင်းစည်းတက်ကြဖို့လူချင်းခက်ခွာဝန်နေကြဖို့နဲ့လက်ဆေးဖို့လိုမျိုးရောဂါမပြန့်ပွားအောင်ကာကွယ်နိုင်တဲ့နည်းလမ်းတွေကိုလိုက်နာကြဖို့လဲပန်ကြားခဲ့ပါတယ်။ကမ္ဘာတလုံး COVID-19 ကူးစက်ခံရသူဟာစနေနေ့မှာ32သန်းခွဲကျော်ရှိပြီးသေဆုံးရသူကတသန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ကူးစက်မှုအများဆုံးက American နိုင်ငံဖြစ်ပြီးအကူးစက်ခံသူ9သန်းကျော်နဲ့သေဆုံးရသူ2သန်းကျော်ရှိပါတယ်။ဒုတိယအများဆုံးကအိန္ဒိယဖြစ်ပြီးအကူးစက်ခံသူ6သန်းနီးပါးရှိတယ်လို့တတိယအများဆုံးကကူးစက်သူ4သန်းခွဲကျော်ရှိတဲ့ Brazil ပါ။